ယခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်နဲ့တခြားလူနည်းစုတွေရဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူခွင့်ရေးကောင်စီမှဒီကနေ့အထူးအစည်းအဝေးခေါ်ယူကျင်းပဖို့ရှိနေပါတယ်။မနေ့တုန်းကတော့အထူးအစည်းအဝေးခေါ်ယူရတဲ့အကြောင်းရင်းနဲ့ဘလို့အကြောင်းအရာတွေကိုဆွေးနွေးကြမယ်ဆိုတာတွေကိုဒီအစည်းအဝေးမတန်ခင်တင်သွင်းကြတဲ့နိုင်ငံတွေကိုရှင်းပြခဲ့ပါတယ်။ဒီအကြောင်းကိုကျောင်းလင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ။
ကုလသမဂ္ဂလူခွင့်ရေးကောင်စီမှရိုဟင်ဂျာနဲ့ရခိုင်ပြည်နယ်အတွင်းကတခြားလူနည်းစုတွေရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့အထူးစီဝေးခေါ်ယူပြီးဆွေးနွေးကြဖို့အစိုးတင်သွင်းကြတဲ့နိုင်ငံတွေကတော့ဘင်္ဂလားဒေ့ရှ်နဲ့ဆော်ဒီအာရေဗျနိုင်ငံတွေပါသူတို့ရဲ့အစိုးတင်သွင်းမှုကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း83နိုင်ငံကလည်းထောက်ခံခဲ့ကြပါတယ်အဲ့ဒီနိုင်ငံတွေထဲမှာ33နိုင်ငံကကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အဖွဲ့ဝင်နိုင်ငံတွေပါဂျနီဗာကကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တာမတ်အမ်ရှမင်းအဆန်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာကြတဲ့ရိုဟင်ဂျာစုစုပေါင်းအခုဆိုတန်းလောက်ရှိနေပြီလို့ဆိုပါတယ
် Harrying accounts are heard from newly displaced Rohingya men, women and children since 25th of August.
ဩဂုတ်လ25ရက်နေ့ကစလို့ရိုဟင်ဂျာ63,000လောက်ဟာမြန်မာပြည်အတွင်းကအာရမတွန်းအားပေးမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလာပြီးခိုလိုနေကြပါတယ်သူတို့တွေရဲ့က60ရာခိုင်နှုန်းဟာကလေးငယ်တွေပါနောက်ထပ်ရိုဟင်ဂျာ32,000လောက်ဒါမှမဟုတ်ဒီတဲ့ပေါ်တဲ့လူရေအတွက်ဟာမြန်မာပြည်ထဲမှာပဲအိုးအိမ်ဆွန့်ခွာထွက်ပြေးနေကြတဲ့သူတွေအတွက်တိဆောက်ထားတဲ့စခန်းတွေမှာဘဲကုန်းမှရွှေ့ပြောင်းခွင့်မရှိဘဲနေကြရပါတယ်
။မကြခင်တုန်းကပဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားသဘောတူညီချက်အရရိုဟင်ဂျာဒုက္ခသည်တွေကိုနေရပ်ပြန်ခေါ်ရေးလုပ်ငန်းကို2လအတွင်းလုပ်ဆောင်မယ်လို့ဆိုပါတယ်။ဒီလုပ်ငန်းကအချိန်နဲ့တော်ကြာမှာဖြစ်ပြီးတော့လုပ်ငန်းစဉ်တွေကလည်းအတော်များတဲ့ကိစ္စလို့လည်းတာမန်ကြီးကပြောပါတယ်။ရိုဟင်ဂျာပြည်ထနာကိုဖြေရှင်းရမှာအဓိကအချက်တစ်ချက်ရှိပြီးတော့ပထမအချက်ကိုတာမတ်ရှမင်းအဆန်းကအခုလိုဆက်ရှင်းပါတယ်။
The statelessness of this minority population must be effectively addressed, and the racist and xenophobic narrative against them must be stopped. That is,
ဒီနိုင်ငံမှာဖြစ်နေတဲ့လူနည်းစုအခြေအနေကိုထိထိရောက်ရောက်ဖြေရှင်းရမှာသူတို့အပေါ်လူမျိုးရေးနဲ့ဘာသာရေးဆိုင်ရာမုန်းတိမှုတွေကိုရပ်တန့်ရမှာဖြစ်တယ်လို့သူတို့ကိုအသိအမှတ်မပြုဘဲမြန်မာနိုင်ငံအတွင်းနေထိုင်ခဲ့ကြတာကြာပေမဲ့တရားမဝင်နေထိုင်သူတွေဆိုတဲ့ပြောဆိုမှုတွေကိုလည်းရပ်တန့်ရမှာဖြစ်ပါတယ်Mr. Kofi Annan အဖွဲ့ရဲ့အကြံပေးချက်တွေကိုလည်းအပြည့်အဝလိုက်နာရမှာဖြစ်ပါတယ
်။ရိုဟင်ဂျာပြည်ထနာဖြေရှင်းရေးဆိုင်ရာဒုတိယချက်ကိုလည်းဘင်္ဂလားဒေ့ရှ်တာမတ်ကအခုလိုဆက်ပြီးတော့ပြောပါတယ
်။ Second, access must be provided to the fact-finding mission and other United Nations and international entities to investigate the alleged gross violations of human rights perpetrated against this minority.
ဒုတိယအချက်အနေနဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုဝင်ခွင့်ပြုရပါလိမ့်မယ်။ဒီနိုင်ငံမဲ့လူနည်းစုတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့အချက်တွေကိုစုံစမ်းစစ်ဆေးဖို့ဖြစ်ပါတယ်။ပြစ်မှုကျူးလွန်သူတွေကိုလည်းအရေးယူရပါလိမ့်မယ်။ဒါဟာအိုးအိမ်မဲ့ဖြစ်နေသူတွေအတွက်ယုံကြည်မှုတည်ဆောက်နိုင်ရေးမှာသိပ်ပြီးအရေးပါတဲ့အချက်ဖြစ်ပါတယ်။ပိုပြီးအရေးကြီးတာကတော့ဒီအဖြစ်နိုင်ငံလူနည်းစုတွေနောက်ထပ်နှိပ်စက်မခံရအောင်ဒီနည်းနဲ့အကာအကွယ်ပေးဖို့ပါပဲ
။ကုလသမဂ္ဂလူခွင့်ရေးကောင်စီမှာဘာကြောင့်အခုလိုထူးဆီးဝေးခေါ်ယူကျင်းပဖို့စူးစမ်းတာလဲဆိုတာကိုလည်းဘင်္ဂလားဒေ့ရှ်တာမတ်Shami Ashanga အခုလိုရှင်းပြပါတယ
် The international community has not seen any sincere effort by the Myanmar government to address the human rights dimension of this crisis. We disagree with the notion that only addressing humanitarian dimension of the crisis and bilateral engagement is enough to resolve this crisis.
ဒီလူခွင့်ရေးပဋိပက္ခကိုဖြည့်ရှင်းရင်းမှာမြန်မာဘက်ကစိတ်ရင်းမှန်နဲ့ကြိုးပမ်းလှုပ်ဆောင်လာမျိုးနိုင်ငံတကာလူ့အဖွဲ့အစည်းတွေအနေနဲ့မတွေ့ရသေးပါဘူးဒီပြဿနာကိုဖြေရှင်းရမှာလူသားချင်းစာနာမှုကိစ္စတွေကိုပဲဖြေရှင်းပြီးနိုင်ငံအကြားဆွေးနွေးဖြေရှင်းရုံနဲ့လွန်လောက်တယ်ဆိုတဲ့အယူဆကိုကျွန်တော်တို့လက်မခံပါဘူးအခုလိုစိတ်ပြတ်ဖို့ကောင်းတဲ့အခြေအနေဟာမြန်မာဘက်ကအချိန်ဆွဲနေတာကြောင့်ပိုဆိုးလာပြီးအချက်အလက်ရှာဖွေရေးအဖွဲ့ကိုလည်းဝင်ခွင့်မပြုတာကြောင့်ကမ္ဘာနိုင်ငံအတော်များများကကုလသမဂ္ဂအဖွဲ့အတွင်းလူခွင့်ရေးကောင်စီအနေနဲ့ဒီကိစ္စကိုအဓိကထားကင်တွယ်ရမယ်လို့ယုံကြည်လက်ခံလာတာလည်းဖြစ်ပါတယ်
ဒီကနေ့ကျင်းပတဲ့ထူးဆီးဝေးပြီးအယ်ဂျီးရီးယား၊ဘင်္ဂလားဒေ့ရှ်၊နိုင်ဂျီးရီးယား၊ဆော်ဒီအာရေဗျ၊ဆီနီဂယ်နဲ့တူရကီနိုင်ငံတွေပူးပေါင်းပြီးတော့ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်နဲ့တခြားလူနည်းစုတွေရဲ့အခွင့်အရေးအခြေအနေတွေဆိုတဲ့ခေါင်းစဉ်နဲ့အဆိုပြုချက်တရက်ကိုတင်သွင်းဖို့လည်းရှိပါတယ်။ဒီအဆိုပြုချက်ကိုလူခွင့်ရေးကောင်စီအဖွဲ့ဝင်တွေကြားဆွေးနွေးမှုလုပ်ခဲ့တာနှစ်ကြိမ်ရှိပါပြီ။ဒီအဆိုပြုချက်မူကြမ်းကိုသဘောတူညီချက်ရနိုင်မှုညှိနှိုင်းမှုတွေလည်းလုပ်ခဲ့ပြီးတော့ပြည်ထနာကိုဖြေရှားနိုင်ရေးလိုက်နာဆောင်ရွက်ရမယ့်တိုက်တွန်းချက်တွေဟာလည်းအကျိုးအကြောင်းညွှန်ညွတ်တဲ့အဆိုပြုချက်လည်းဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်တာမတ်ရှမင်းအာရှန်ကကုလသမဂ္ဂလူခွင့်ကောင်စီမှာမနေ့တုန်းကပြောဆိုခဲ့ပါတယ်